မြန်မာနိုင်ငံအတွင်း COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့သူအထက်ကျလူသားတွေအနေနဲ့ဥရောပသမဂ္ဂဖွဲ့ရဲ့မြန်ကူရေးပေါ်ရမွေကပေးရတဲ့ထောက်ပံ့ငွေတွေဆက်လက်ရရှိနေဆဲဖြစ်ပြီးမေလ3ရက်နေ့ကဩဂုတ3ရက်နေ့အထိယူရိုငွေ 1.5 တန်းမြန်မာကျပ်ငွေ4ဘီလီယံမြန်ကူကထောက်ပံ့ကူညီခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကပြောပါတယ်ဒီနေ့မေလာကစပြီးအကူအညီပေးတဲ့ရန်ကုန်အရေးပေါ်ရမွေကိုယူရိုငွေ5တန်းမြန်မာကျပ်ငွေ 9.9 ဘီလီယံမှတည်ထားတာဖြစ်တာကြောင့်အခုအခါရမွေတဝက်ပေးရခဲ့ပြီးဖြစ်ပါတယ်။လာချင်းထောက်ပံ့ငွေပေးရတဲ့ဒီအစီအစဉ်ကိုဒေါ်လာ30ရင်းနေအထိရပ်တိုးတက်မလိုက်တယ်လို့လည်းဥရောပသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိအထည်ချုပ်အထည်လိမ့်နဲ့ဖက်ချုပ်ကဏ္ဍကစက်ရုံ230ဝန်းကျင်ကလူသားစုစုပေါင်း 26,500 ကျော်ကိုထောက်ပံ့ပေးနေပြီးထောက်ပံ့ငွေကြေးပမာဏကတူကိုထက်လ3000ကျော်ကနေ13,500အထိခြားနားမှုရှိတယ်လို့လည်းပြောပါရယ်အထည်ချုပ်ကဏ္ဍမှာအလုပ်လုပ်ကင်သူ90ရာခိုင်နှုန်းကဆင်းရဲတဲ့ဇာတိရွာတွေကနေတင်းတင်းတဲ့လစာရရှိဖို့စက်ရုံတွေမှာလာရောက်လုပ်ကင်နေသူအမျိုးသမီးတွေဖြစ်တာကြောင့်ရန်ကုန်ရဲ့အကူအညီဟာသူတို့အတွက်ယုံကြည်မှုခွန်အားကိုရရှိစေလိမ့်မယ်လို့လည်းပြောပါရယ်သူတို့ရရှိထားတဲ့အလုပ်တွေတည်မြဲဖို့နဲ့လက်ရှိအခြေအနေကိုကြော်လွားလွမြောက်နိုင်စေဖို့ကရန်ကုန်ရဲ့အဓိကယူရွက်ချက်ဖြစ်ကြောင်းဥရောပသမဂ္ဂအဖွဲ့ EU ကပြောပါရယ်